ကင်းပြည်နယ်မြောက်ပိုင်းမြို့ကခရိုင်ရဲစခန်းပြီးခဲ့တဲ့ရက်ကဒရုန်းနဲ့တိုက်ခတ်ခံရမှုအပြီးသတင်းပေါချာမှုနဲ့စစ်ကောင်စီကရဲဝင်တန်းတွေကိုစစ်ဆေးမေးမြန်းနေပါတယ်။တချိန်တည်းမှာပဲမြောက်ပိုင်းမြို့ကဝန်ထမ်းတွေနဲ့စစ်ဖက်မိသားစုတွေလည်းရုံးတွေအင်ယာတွေကနေစွန့်ခွာကြဖို့ Federal Winds Drone အဖွဲ့ကသတိပေးနေတာကြောင့်နေရာရွှေ့ပြောင်းနေကြပါတယ်။နေဆက်မှာတော့လုံခြုံရေးတင်းကျပ်ထားပါတယ်။မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်မြောက်ရီမြို့ကခရိုင်ရဲစခန်းဒရုန်းနဲ့တိုက်ခိုက်ခံရမှုအပြီးကျေနံသတင်းဓာတ်ပုံအချက်နဲ့အတန်ဖိုင်များအလုံးပေါက်ကြားမှုနဲ့အတွင်းစီးပေါက်ကြားတယ်ဆိုပြီးစစ်ကောင်စီဘက်ကသူတို့ရဲ့ရဲတပ်ဖွဲ့ဝင်တွေကိုစစ်ဆေးမေးမြန်းတာတွေလုပ်နေတာပါဒေသခံတဦးကအခုလိုပြောပြပါဗျာ။တကယ
်အတက်လက်ညာပေါက်ကြားမှုဖြစ်သွားတယ်ဆိုတော့ဟုတ်တာပေါ့သူတို့ကဒီအရေးကိုတော့ပေါက်
ဒရုန်းနဲ့တိုက်ခိုက်မှုကြောင့်စစ်ကောင်စီဘက်ကအရာရှိတွေဗိုလ်မှူးတွေအပါအဝင်အရေးပါသူတွေတင်ဆုံမှုတွေဖြစ်ခဲ့ပြီးဒဏ်ရာပြင်းထန်သူတွေလည်းရှိတာကြောင့်ဒီပြစ်ကတ်မှုဟာစစ်ကောင်စီအတွက်ဒီနှစ်ပိုင်းတွင်ကြီးမားတဲ့တိုက်ခိုက်ခံရမှုလို့ပြောလို့ရပါတယ်။ဒီထဲမှာအတွင်းစည်းကနေသတင်းပေါက်ကြားတာသတင်းပေးတာမျိုးတွေရှိနေတယ်လို့ယူဆနေတဲ့အတွက်လည်းတက်တွင်ရက်စကန်တွင်မှအချင်းချင်းမယုံကြည်မှုတွေလည်းပိုပြီးတော့တိုးလာနေပါတယ်။တဆက်ထဲမှာပဲစစ်ကောင်စီရဲ့တပ်ဖွဲ့ဝင်မိသားစုဝင်တွေအနေနဲ့တပ်ဆိုင်ရာယုံအဆောက်အဦအင်အားတွေကနေစွန့်ခွာဖို့အတွက် Federal Wind Drone တပ်ဖွဲ့ကသတိပေးချက်တွေကြောင့်လည်းတချို့လဲရက်ွက်တဲ့ပြောင်းရွှေ့နေထိုင်တာဟိုတယ်တွေမှာနေတာနေကြားဆောင်တက်တည်ရဲ့အတိုင်းဝင်းနေတဲ့ကိုနေကြားဆောင်တက်တည်ရဲ့အဝင်းဝိုင်းနေတဲ့ကိုပြောင်းရွှေ့တာတွေလုပ်နေကြတယ်လို့လည်းပြောပြပါတယ်။အဲ့ဒါတ
ခုကြောင့်လည်းအပြင်မှာတန်းနေကြတယ်တခုကြောင့်လည်းတခြားတဲ့အရင်ကတောက်တာကမိသားစုတိုင်းဝိုင်းစတဲ့နေရာမှာပေါ်နေတာ
။ကရင်ပြည်နယ်မြောက်ရီမြို့မှာဒရုန်းနဲ့တိုက်ခိုက်ခံရပြီးတဲ့နောက်ဒဏ်ရာပြင်းတဲ့အရာရှိတွေကိုမဲဆောက်ဘက်ကစေယုံကိုပို့တဲ့အတွက်မဲဆောက်ဘက်မှလည်းလုံခြုံရေးကိုပို့ပြီးတော့တိုးချဲ့ချထားတယ်ဆိုပြီးဒေသခံတွေကဆိုပါတယ်။အခုဆိုရင်မဲဆောက်မြောက်ရီနှစ်ဖက်လုံးကလုံခြုံရေးတွေတိုးချဲ့ချထားပြီးစစ်ဆေးနေတာတွေကိုတွေ့ရတယ်လို့လည်းပြောပါတယ်။
ဆောက်ခွဲမှုတွေဖြစ်လာတဲ့အခါကျတော့ဒီဘက်ကဟိုဘက်ကလုံခြုံရေးပုံမြင့်လာတယ်။အဲဒီညမှာခေကဟိုဘက်မှာဖောက်ခွဲပြီးလဲဟိုကဒီဘက်မှာလုံခြုံရေးဖန်ဆင်းပြီးတော့ချပလိုက်တာ။သူတို့အဲဒီသတင်းရတဲ့နေရာတွေလောက်လိုက်ရှာတယ်။ဟိုဖန်ကြည့်တယ်။ဒါပဲရှိတယ်။ကျန်တာကလုံခြုံရေးဟိုသူ့ပြန်ပြီးတော့ချပြီးတော့ဒီသွားသားလက်လာ။အမမတည့်ရပြီးတော့ဆောင်းနေတာရှိတယ်။ကားရင်းနဲ့လှည့်နေတာရှိတယ်။သွားနေတာတိုင်ငယ်နဲ့သွားနေတာရှိတယ်။ပုံများနည်းနည်းလေးပုံများလာတာရောမှာ
စစ်ကောင်စီဘက်ကတော့စီရေးရဗျူဟာကြပြီးသူတို့လက်လွတ်ခဲ့ရတဲ့မြဝတီခရိုင်တွင်းကလက်ခတ်တောင်စခန်းကုန်းကိုပြန်လည်သိမ်းပိုက်နိုင်ဖို့ပြင်ဆင်နေချိန်မှာပဲ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကဒရုန်းတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ခလာရ205ယာယီတပ်ရင်းမှုဗိုလ်မှူးအောင်ကျော်မင်းမြဝတီခရိုင်အုပ်ချုပ်ရေးမှုဦးစိုးတင်ရဲအုပ်နေလင်းစိုးအထွေထွေအုပ်ချုပ်ရေးဦးစီးဌာနဦးစီးရာရှိဦးထွန်းထွန်းငိမ့်နဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနအကြီးတန်းစီဦးပြည့်ဖြူအောင်တို့တည်ဆုံးခဲ့တာဖြစ်ပါတယ်။အထိနာတဲ့တိုက်ခိုက်ခံရမှုတွေကြောင့်စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ပြီးချက်ချင်းလက်တော့ပြန်ခဲ့ပါတယ်။မြေပြင်ကနေတိုက်ခိုက်တာတွေရပ်ထားပြီးလက်နက်ကြီးတွေနဲ့သာဇက်တိုက်တိုက်ခတ်မှုတွေလုပ်ခဲ့ပါတယ်။တိုက်ပွဲတွေကတော့ဆက်ဖြစ်နိုင်တဲ့အတွက်ဒေသခံတွေကတော့စိုးရိမ်မှုတွေပြင်းထန်နေပါတယ်ရှင်။